ကမ္ဘာမှာကဏ္ဍရဆိုရာစကလုံးနေနဲ့ကြပြဆန်းဆန်းလှပပေမဲ့တကယ်တမ်းနဖူးတွေဒူးတွေကြုံရရင်နေဆုံးစင်ဆိုက်လို့ပြိုးလို့ခက်ခဲတဲ့အတွက်လူသားမကပြိဋ္ဌာန်တွေပါဆန္ဒရိတ်ခါအခက်ကြုံရပါမယ်။ကမ္ဘာတချို့ဒေသတွေမှာဘယ်နေရာကြီးကြီးသဲအတိပြီးတဲ့ကဏ္ဍရတွေရှိနေပါလေ။ရုပ်ရှင်တွေထဲမှာသာသဲမြေပြင်တမျောတခေါ်ကကြည့်ကောင်းပေမဲ့ဒက်ကဏ္ဍရတွေဟာကျေပြောတဲ့သဲမြေပြင်မို့ OSS ကလွဲလို့အပင်တွေမပေါက်တဲ့အတွက်ပင်ရှင်းမှာသက်ရှင်နေတဲ့ပြိဋ္ဌာန်တွေလည်းမကျဆားနိုင်ပါဘူး။မြေတွေဟာတစားတစားနဲ့တဲကံနာရဖြစ်လာတဲ့ဖြစ်ရဟာဒီနေ့ခေတ်သဘာဝပတ်ဝန်းကျင်ရေးရအကြီးမားဆုံးပြဿနာတွေထဲမှာပါဝင်ပါတယ်။တစားတစားနဲ့တဲကံနာရဖြစ်သွားတဲ့အထဲလေတိုက်လူမြေကြီးမှာတဲတွေစုသွားပြီးတောင်ပူစာဖြစ်သွားတာကျုံးဝင်ပေမဲ့ဒါဟာတဲကံနာရဖြစ်လာမယ့်ရှစ်ပြေးလက္ခဏာလို့မရင်ညွှန်းမဲ့ဓာတ်ထက်ပိုဆိုးရင်ရတာကလူသားတွေလူရကြောက်ချောက်တွေ့မြေခေရစနစ်အရေးအသွင်းစဉ်ဆက်မပြကြဆင်းလာနေတာပဲဖြစ်ပါတယ်။လူသားတွေလူရဆိုရာရေရှည်ထိနိုင်တဲ့စနစ်မတုံးတဲ့စိုက်ပျိုးရေးလီဘရောင်းတောင်လိုဖားကကြောက်စင်းညီလိုနဲ့တခြားတခြားဘလူနီးနဲ့မှပြန်စားထုတ်လို့မရတဲ့တယံဇာတတွေတူဖော်တာစကြက်မြေအလွန်အကျွံသုံးတာတစ်တော်တွေပြုံးပြီးတာတွေအကျုံးဝင်ပါတယ်။တပင်တစ်တော်လည်းမရှိလေလဲတိုက်တက်တဲ့ဒေသမျိုးမှာတိနာဆက်ခင်းတွေကိုသေးရီဖုန်တွေကသမှုသွားတတ်ပါလေ။မြေစီထက်တဲ့ဆိုတဲ့မြေဖြစ်ပါစေ။တိနံထွက်ရော့စီတဲ့သဲဖုံမြေဖြစ်သွားရပါလေ။တက်ကနန်းရမြေဖြစ်တစတစပြောင်းလဲသွားရတဲ့အကြောင်းတွေထဲသစ်ပင်နာမကချုံနဲ့ပိတ်ပေါင်းနေခုတ်ထွင်ရှင်းလင်းခံရတဲ့အခါမြေစီလွှားတွေပျက်စီးသွားတာလည်းပါဝင်ပါလေ။ဒါတွေမကလေလဲတက်ရေကလည်းတိုက်စားတဲ့အခါအပေါ်ရမြေစီတွေလေနဲ့ရေနဲ့အတူပါဝါလို့ပေးနဲ့ဖုံဖုံးတဲ့မြေဖြစ်ကြံရစ်ခဲ့တဲ့အခါမြေရည်သွေးနှိမ်ပါကြဆင်းသွားရကသက်ကနာရအဖြစ်အသွင်ပြောင်းသွားရပါတယ်။ဇူလ19ရက်နေ့မှာကြာရောက်တဲ့ကမ္ဘာတဝန်းကနာရမြေတစတစဖြစ်ပေါ်လာမှုတိုက်ဖြစ်ရင်းနေ့မှာကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်က
Desertification, land degradation and drought are major threats affecting millions of people worldwide.
တစတစနဲ့သက်ကနာရဖြစ်လာတာမြေရည်သွေးနင်းကြတာနဲ့မုတ်ကောင်ရေရှားတာဟာကမ္ဘာတဝန်းကလူသားပေါင်းများစွာကိုထိခိုက်စေမဲ့အန္တရာယ်ကြီးဖြစ်ပါတယ်။အထူးသဖြင့်အမျိုးသမီးနဲ့ကလေးတွေကိုထိခိုက်စေပါတယ်လို့ပြောပါတယ်။ဇာနာရိတ်ကရရှိဖို့မြေစီဩဇာထက်ပါနဲ့မြေတွေဆုံးရှုံးနေတယ်လို့လည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ကတရီပေးတာပါ
။ Desertification, land degradation and drought are major threats affecting millions of people worldwide, particularly with...
ကဘာကြီးမှာ22တန်းမြေစီဩဇာထက်သန်တဲ့မြေတန်ချိန်24ဘီလီယံဆုံရှုံနေရပါတယ်။၆ပြည်မြေအရေးသွေးကြဆင်းတာဟာပုံပြိုးစဲနိုင်ငံတွေရဲ့အမျိုးသားပြည်ရင်းထုတ်လုပ်မှုကို28ရာခိုင်နှုန်းထိကြဆင်းစေပါတယ်။ဒီလိုဖြစ်နေတာကိုချက်ချင်းကြောင်းပြရပါမယ်။မြေအရေးသွေးမကြဆင်းအောင်ထိန်းသိမ်းဆောက်ရှောက်ပြီးမြေကိုကောင်းကောင်းမွန်မွန်အသုံးချရင်စိတ်လိုပြိုးလိုမရတဲ့အတွက်အနည်းငယ်ကမရွှေ့ပြောင်းခြင်းပဲလူတွေရွှေ့ပြောင်းသွားရတဲ့ဖြစ်ရတဲ့နည်းသွားပြီးဆန္ဒရိတ်ကလုံလောက်တဲ့အပြင်စီးပွားရေးတွတ်တက်ဖို့အားပေးပါတယ်။ဒါဒီမကအရေးတကြီးဖြစ်နေတဲ့ရာသီဥတုပြောင်းလဲတဲ့ကိစ္စဖြစ်ရှင်းရေးအတွက်လည်းအထောက်အကူဖြစ်စေပါတယ်လို့ပြောသွားတာပါ။တကဘာလုံးအတိုင်းတာရဆိုရင်မြေစီအရေးသွေးညံ့ပြင်းရာကသဲကန္နာရမြေဖြစ်ချက်ချင်းရောက်မသွားပဲတစတစတပြေးပြေးနဲ့မြေတွေကကန္နာရဆန္လာရကိုတိုက်ပြက်ဖြစ်ရှင်းမှုအရေးတကြီးလိုအပ်နေပါလေဒီလိုဖြစ်မလောက်အောင်လုပ်ရမယ့်အထက်တစ်တော်နဲ့တပင်းကြီးပြန်ဆက်ပြို့ဖို့လိုတယ်လို့ကုလသမဂ္ဂကတိုက်တွန်းပြီးရေစီမံကံကွယ်ရေးစနစ်ကျင့်သုံးဖို့လိုတာကိုလည်းပြောပါတယ်ရေချွေတာသုံးဖို့ရေစိုးကိုပန်းဆွေအောင်လုပ်ပြီးပြန်သုံးဖို့မိုးရေခံဖို့ဆန်းငံရေကိုရေချိုးချက်ဖို့ဓမ္မမဟုတ်ရေငန်ကြိုက်သီးနှံဆက်ပြို့ပြီးရေငန်ကိုဓာတ်ရိုက်သုံးဖို့တိုက်တွန်းတာပါကြွရရင်လက်ရှိကျုံနေရတာတွေကိုဒီတိုင်းနဲ့ပိုက်ကြည့်နေရင်ကမ္ဘာမြေအနာဂတ်ကဆိုးရင်စရာကောင်းနေပါလေလူသားတွေအတိတ်ဒုက္ခမရောက်အောင်ကြိုးပမ်းနေတဲ့ကုလသမဂ္ဂကထုတ်ပြန်တဲ့အစဉ်ခံစားတစုံမှာဆိုရင်2025ခုအရောက်မှာကမ္ဘာလူဦးရေ1,800,000ဟာရေလုံးဝပြက်လက်ပြီးကမ္ဘာလူဦးရေ3,000,000ဟာတောက်ရေ3,000,000ရဖို့ဆိုရင်ပူပန်ရတဲ့အခြေအနေမျိုးနဲ့နေထိုင်နေရမယ်လို့ဖော်ပြထားပါရှင်